ယူကရိန်းနဲ့ပြတင်းရေးအစီအစဉ်အပြည့်အဝဆောင်ရွက်ရေးလုပ်ငန်းစဉ်တွေကစတင်နေပါပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ကပဲပြောလိုက်ပါတယ်။ယူကရိန်းနဲ့ဆန်းသက်တဲ့အဓိကနေရာကြီး၄ခုကိုဖောက်ခွဲဖျက်ဆီးလိုက်ပြီဖြစ်လို့ဒါဟာပြတင်းရေးလုပ်ငန်းစဉ်ကိုစတင်နေတဲ့သဘောပဲလို့သမ္မတထရမ့်ကသူ့ရဲ့အစိုးရအဖွဲ့ကအမေရိကန်ကအင်ပြီးတော့မှပြောခဲ့ပါတယ်။ပဲထိန်တက်ဒုံးတွေအပါအဝင်ဒုံးကျည်ပြစ်လွတ်မှုတွေကိုမြောက်ကိုရီးယားဘက်ကရပ်တန့်လိုက်ပြီးတော့အင်ဂျင်နေရာကိုလည်းဖောက်ခွဲဖျက်ဆီးနေတယ်လို့ဆိုပါတယ်။သမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ဇွန်လ၁၂ရက်နေ့ကစင်ကာပူမှာတွေ့ဆုံပြီးနောက်ပိုင်းနျူကလ িয়ার နဲ့ဖြတ်သန်းကိစ္စမြောက်ကိုရီးယားဘက်ကဘာတွေလှုပ်ထားပြီလဲလို့သတင်းတောက်တွေကကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကိုပို့ထုတ်နေတော့ကမေးခဲ့ပါတယ်။အဲတုန်းကတော့ကာကွယ်ရေးဝန်ကြီးကသူဘာမှတထူးခြားခြားသိထားတာမရှိဘူး။အသေးစိတ်ညှိနှိုင်းဆွေးနွေးမှုတွေလည်းမဆက်တင်သေးဘူးလို့သတင်းတောက်တွေကသူပြောခဲ့ပါတယ်။မနေ့ကသမ္မတထရမ့်ရဲ့မြောက်ကိုရီးယားအရေးသူ့အစိုးရအဖွဲ့ကိုပြောဆိုနေတဲ့အချိန်မှာကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကသမ္မတထရမ့်ဘေးမှာရှိနေခဲ့တာပါ။အမေရိကန်ခြေစိုက်မြောက်ကိုရီးယားစောင့်ကြည့်လေ့လာရေးအဖွဲ့38 knot အဖွဲ့ရဲ့ပြောဆိုချက်အရလဲပြီးခဲ့တဲ့သတင်းပတ်အထိမြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့ပြတင်းဆိုင်ရာလှုပ်ရှားမှုတွေဘာမှမတွေ့ရဘူးလို့ဆိုထားပါတယ်။စင်ကာပူမှာလုပ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်တုန်းကတော့တိုက်ချင်းပစ်ဒုံးကျည်စမ်းသပ်ပြစ်ထွက်တာတွေကိုရဆိုင်ထားပြီးတော့နျူကလ িয়ার ပုံခွဲစမ်းသပ်တဲ့နေရာကိုလည်းပိတ်ထားလိုက်ပြီးလို့မြောက်ကိုရီးယားဘက်ကပြောဆိုထားတာရှိပါတယ်။